မ္မာနိုင်ငံမှာအဓိကလူဝန်သားတွေဖြစ်တဲ့တောင်စုလန်သမားနဲ့အလုံသမားတွေရဲ့စွမ်းပကားကိုအဓိကထားပြီးခင်မီဖွံ့ဖြိုးတိုးတက်တဲ့နိုင်ငံဖြစ်အောင်အများဆုံးကြိုးပမ်းတည်ဆောက်ရမယ်ဆိုတဲ့သမရဥသိမ်းဆိုင်ရဲ့မေရင်းနေ့တော်လာကိုသတင်းစာတွေမှာဖတ်လိုက်ရပါတယ်။တကယ်တော့မြန်မာလယ်သမားတွေဟာလယ်လွတ်ခွင့်ပဲရှိပြီးလယ်ပိုင်ခွင့်မရကြတဲ့သူတွေဖြစ်နေပါတယ်။စိုက်ပျိုးတဲ့အခါမှာလည်းကိုနှစ်သက်ရစိုက်ခွင့်ထက်အစိုးရရဲ့စီမံကိန်းအရစိုက်ခိုင်းတဲ့ဒီနံပဲစိုက်နေကြရပါတယ်။ဒါ့အပြင်တာဝန်ကြီးစဘာလို့ခေါ်တဲ့တရီကောက်ကိုစဘာဖက်နဲ့တင်းနှုံစစ်တပ်နဲ့အာဏာပိုင်တွေအတွက်ပေးရမယ်ဆိုတဲ့ဥပဒေအောက်မှာလည်းလယ်သမားတွေဝင်ပြီးကြရပါတယ်။အဲ့ဒီဥပဒေကိုလွန်ခဲ့တဲ့နှစ်အတန်ငယ်ကရုပ်သိမ်းလိုက်ပြီးဆိုပေမဲ့တချို့စစ်တပ်နဲ့ဒေသခံအာဏာပိုင်တွေကလယ်သမားတချို့စီကနေတေကထွန်းလို့စဘာဘလောက်ဆိုပြီးတောင်းယူနေတော့ပဲလို့ကြားရပါတယ်။အဲ့ဒီဖြစ်ရပ်တွေကတော့ရခိုင်ပြည်နယ်မင်းများမြို့နယ်ထဲမှာဖြစ်ပျက်နေတာပါ။ကြောက်တော့အခြေဆိုင်စစ်တပ်ကအဲ့ဒီနယ်ကလယ်သမားတွေဓမ္မဦးချလုတ်ကင်လာတဲ့လယ်မြေတွေကိုစစ်တပ်ပိုင်ဖြစ်တယ်လို့လက်မှတ်ထိုးခိုင်းပြီးတဲ့ဧကကိုစဘာဆက်လင်းတဲ့နှုံတောင်းနေတာ6နှစ်လောက်ရှိနေပြီလို့ဆိုပါတယ
်။ကျောက်တော်တမစက္ကကိုကနေဒီမှာဘိုးကြီးတယောက်လာပြီးမှကျွန်တော်တို့ကိုအဲ့လေးပင်ကိုအတင်အဓမ္မခမရလို့လေးမြင်မဟုတ်ဘူးဆိုတဲ့အတိုင်းပင်တော့တင်အဓမ္မလက်မဲ့ထိုးခိုင်းတာပဲဘိုးကြီးနဲ့စက်သားတွေပါတယ်နဲ့ရာကရောင်းလာပြီးမှခမရလို့လုံးမယ်ဆိုရင်တော့ခမရတို့တေကမှာကဆေးလေးတဲ့နှုံတွင်းရမယ်ဆိုပြီးမှကျွန်တော်တို့ပြောတယ်ဒီတေကဆေးလေးတဲ့နှုံမတွင်းနိုင်ဆိုရင်တော့တခြားလူကပဲလုံးခိုင်းမယ်လို့ပြောတယ်သူတို့ကအဲ့နဲ့ကျွန်တော်တို့ကလုံးစားနေရတာမင်းသားကြီးလုံးစားနေရတာအဲ့လေနဲ့ပဲအသက်မွေးဝင်နေရတာအဲ့မင်းသားကြီးစားဝဲနေအဲ့ဒါဆိုရင်တော့မထိုးရင်တော့ကျွန်တော်တို့ဒီလေမျိုးကဘာမှလုံးစားရကျွန်တော်အလုံးမင်းဖြစ်တော့မှာပဲအဲ့ဒါနဲ့ကျွန်တော်ကြောက်လို့ထိုးလိုက်ရတာပဲ
ကိုယ်တိုင်ကြုံတွေ့နေရတဲ့လေသမားတူပြောပြနေတာပါတေကကနေထွက်လာတဲ့စဘာတွေက14တင်းပေးရတာဟာငွေကြီးလုံးဝမရပဲပေးနေရတာလို့လယ်သမားနောက်တူကပြောပါတယ
်စစ်တကားတို့ကကျောက်တူတောင်ကစကားကကိုကပါတောင်းတာကကျွန်တော်ကအဲ့ဒါကိုပါမျိုးစုနဲ့ငကယ်အောက်နေရှိသောဧကနေရာကျုံမှာဟုတ်ကျွန်တော်တို့ကလူဖြစ်တရားလားဖြစ်တယ်နောက်ကြံတဲ့လူကလည်းအများရှိနေတာဟိုကကျွန်တော်ကအခုတည်းကတွေ့နေရပါတယ်ပိတ်ဆံမပြောပါဘူးအလကားပါအလကား
အခုနောက်ပိုင်းနှစ်တွေမှာတော့ရာသီဥတုဖောက်ပြန်တဲ့အတွက်စဘာထွက်နှုံနေလာပြီးတေက14တင်းနှုံပေးဖို့အခက်အခဲဖြစ်လာပါတယ်တဲ့။ဒါပေမဲ့လည်းစစ်တပ်နဲ့အာဏာပိုင်တွေကဆက်လက်တောင်းယူနေစေဖြစ်တယ်လို့မပေးနိုင်တဲ့အခါလယ်သမားတွေမှာရှိတဲ့ကျွဲနွားပစ္စည်းတွေတင်းသွားတဲ့အတွက်ပေးရမယ့်စဘာကိုချီးငားပြီးသွားပေးမှပစ္စည်းပြန်ရတယ်လို့စောစောကလယ်သမားကပြောပါတယ်
ခုဒီ2020မှာဆိုရင်တော့တဘာဝအကြောင်းကျွန်တော်တို့လေဝင်လဲငကိုတုံးမှာလဲရင်းနေပြည့်စည်တဘာဝအကြောင်းဆိုရင်ပိုပြီးသုံးချမှုဖြစ်တာပဲစဘာတွေပါတယ်ကိုလုံးပြည့်သွားတာပဲနော်အဲ့ဒါနဲ့ကျွန်တော်တို့အဲ့စဘာကိုဆေးလေးတဲ့လို့မသွင်းနိုင်ဘူးလို့အဲ့ဘူကြီးရောက်တဲ့အခါကျွန်တော်တို့ပြောရတယ်ချိုးတွဲလောက်ရှော့ပေးပါလို့ကျွန်တော်တို့တောက်မယ်တာပဲအဲ့ရတဲ့ဟိုအဲ့ဘူကြီးကမရှော့ဘူးအပြည့်သွင်းရမယ်ဆိုပြီးမှကျွန်တော်တို့အတင်အားမှတော်မှမသိရင်တော့ခင်ဗျားတို့ရိုက်မယ်ပုတ်မယ်ဒီလိုအချင်းချောက်ပြီးမှပြောတာပဲအဲ့ဒါအရှင်မှကျွန်တော်တို့လေသမားတွေရောက်ကြတယ်ကတော့ရောထဲမှာမနေရဘူးဟိုကြေးဒီကိုကြေးဒီတွေကိုတော့ခဏခဏညနေမှာလာရင်မှလူဆန်ဖို့စီးဖို့ဒီလိုရိုက်ဖို့လာတာပဲဟိုရာကဖွင့်နေဟိုဘူကြီးတွေကဆက်ကကိုလို့ပြောတာပဲကြောက်တော့တက်မှာပဲလူကလူလို့လာလဲဆိုရင်တော့ရောမှာရှိတဲ့ဟိုအရှုပ်ဆက်တွေကိုသိမ်းထွေးလိုက်ငောင်းလိုက်ဒီလိုလုပ်တာပဲနော်ဟိုဆက်ဖို့ထိုးဆက်တွေကိုလည်းဒီလိုရွှဲရွှဲပြီးမှဟိုဘက်လောင်းမြို့တွေကိုပျောင်းတော့တာပဲနောက်ကိုကောင်ကိုလည်းဆွဲတော့တာပဲပစ္စည်းတွေပါတယ်ဆွဲတဲ့အခါကျွန်တော်တို့ကတော့လူကိုသွင်းရမယ့်စပါလို့ဒီမြတ်တကရှင်းကားပြီးမှလူကိုသွင်းလိုက်တဲ့အခါမှာပဲဒီဟိုပစ္စည်းတွေကိုရတာပဲဒီလိုစီက
လယ်သမားတွေဟာမခံမရနိုင်တော့တဲ့အတွက်နောက်ဆုံးမှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကွာမြို့နယ်ကလယ်သမားရေးဆောင်ရွက်ပေးနေသူတွေစီကိုအကူအညီတောင်းပြီးရန်ကုန်မြို့က ILO ရုံးမှာတိုင်တန်းလိုက်ကြပါတယ်ဒီအကြောင်းနဲ့ပတ်သက်လို့လယ်သမားတွေဘက်ကနေလိုက်ပါဆောင်ရွက်ပေးနေတဲ့ဦးစိုးလေးကအခုလိုရှင်းပြပါတယ
်။တုံးလာပိုင်းတွေကကျွန်တော်တို့မြောက်ဦးမှာဧက250ပေါ့ဗျာ။အဲ့ဒါတခုတင်ပြီးပြီ။နောက်အခုဒီတမှုပေါ့။ဒီတမှုဆိုရင်လည်းပဲဒီအမှုကပြောရလို့ရှိရင်သူတို့လယ်သမားတွေကကုတူကိုရသူတို့တော်ရိုင်းနေကိုခုတ်တွင်ရှင်းလင်းပြီးတော့သူတို့လယ်တီကြတာ။လယ်တီကြတော့အဲ့ဒီလယ်ဖြစ်လာတဲ့အခါကျတော့အခုဆိုရင်သူတို့58ဧကကိုစက်ခါကကိုကသိမ်းတယ်။တခါဧက100ကျော်လောက်ကိုမဝတပိုင်းဆိုပြီးတော့တခါလှုပ်ထားတယ်။တခါဧက80လောက်ကိုဟိုမြေစင်းရင်းပိုင်းဆိုပြီးတော့လှုပ်ထားတော့လယ်သမားတွေကစစ်တပ်ကသိနေလူကစစ်တပ်ကိုပေး မဝါဒဘိနေလူကမဝါဒကိုပေးမြေစင်းကအသိန်းခါတဲ့လူကမြေစင်းကိုပေးအဲ့လိုသူတို့ခံရတာ
အခုကြာတိကြရတဲ့ဖြစ်ရလို့လယ်မြေတွေကိုစစ်တပ်ကမတရားသိမ်းပြီးစဘာတောင်းတဲ့အဖြစ်အပျက်တွေရခိုင်ပြည်နယ်ထဲမှာအမြောက်အများရှိနေတယ်လို့ဦးစိုးလေးကပြောပါတယ
်ကျွန်တော်တို့ပြည်နယ်ထဲမှာအခုလိုပဲတပ်ကနေပြီးတော့သိမ်းပိုက်ထားတဲ့လယ်မြေတွေအများကြီးရှိတယ်တပ်ကတောင်းတဲ့များကိုပေးနေရတယ်ကျွန်တော်တို့ဒီလေးမြင့်ဆုံး88ဆိုတာဒီလေယာဉ်တွေကိုတိစကချထားတဲ့ဥပဒေပေါ့အဲ့ဥပဒေကိုလည်းသူတို့ပယ်ဆက်ပြီးတဲ့အတွက်ကြောင့်ကျွန်တော်တို့ကတောင်းရင်စဘာပေးเสียရမလို့တော့ဘူးဗျာအဲ့တော့ပေးเสียရမလို့တော့တဲ့ကြားထဲမှာမှတခါစစ်တပ်ရဲ့အသိခံရပြီးတော့အခုလိုအတင်းအာရမပြောဗျာနွားဆွဲကျွဲဆွဲနဲ့မပေးပေးအောင်အတင်းအာရမတောင်းနေတော့လယ်သမားတွေမှာမသက်မသာဖြစ်နေတယ်ဆိုတော့ကျွန်တော်တို့ကလည်းလယ်သမားတွေအတွက် NLD ကလည်းကျွန်တော်တို့မူချထားတာရှိတာကိုကျွန်တော်တို့လယ်သမားတွေတည်းလည်းတတ်နိုင်နေမှကျွန်တော်တို့ဆောင်ရွက်ပေးရမယ်ဆိုတာအဲ့ဒီကြောင့်ကျွန်တော်တို့ကသူတို့ကိုအဲလိုနဲ့ဆက်သွယ်ပြီးတော့ကျွန်တော်တို့ကူညီဆောင်ရွက်ပေးနေတာပ
ါတော်ရရှင်များခင်ဗျာမြန်မာနိုင်ငံတို့သတင်းစာတွေမှာရေးသားဖော်ပြတာမတွေ့ရတဲ့စစ်တပ်နဲ့အာဏာပိုင်တွေအောက်မှာမြန်မာနိုင်ငံသားလယ်သမားတွေကြုံတွေ့နေရတဲ့ဖြစ်ရပ်တချို့ကိုတင်ပြလိုက်တာပါခင်ဗျာ